တော်ရှင်များခင်ဗျာစက်တင်ဘာလ18ရက်ဂျပန်အခြေစိုက်ဒီပလိုမက်သတင်းစာမှာအိန္ဒိယကမြန်မာကိုရင်ကုန်သင်္ဘောတစ်စင်းရောင်းချလွှဲပြောင်းပေးတော့မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်တဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်အဲ့ဒီကီလိုကရက်အမျိုးအစားရင်ကုန်သင်္ဘောကိုအရေးကြောင့်ငွေပေးချေတဲ့အစီအစဉ်နဲ့2019ခုနှစ်ကုန်ပိုင်းမှာလွှဲပြောင်းပေးဖို့စီစဉ်ထားတာပါအဲ့ဒီအစီအစဉ်ဟာအိန္ဒိယမြန်မာလူငုံကြီးဆိုင်ရာမဟာဗျူဟာမြောက်ပူတွဲဆောင်ရွက်မှုဖြစ်တယ်လို့မြန်မာပြည်နယ်အော်ဒေတာတွင်နိုင်ငံတွေကိုရေတက်လက်နက်ပစ္စည်းတွေရောင်းချရေးအတွက်အိန္ဒိယနဲ့တရုတ်တို့ပြန်ဆိုင်နေတာကိုမြင်သာတဲ့အချက်လည်းဖြစ်ပါတယ်တဲ့အဲ့ဒီဒီဇယ်နဲ့23ကီလိုကလပ်ရင်ကုန်သင်္ဘောတွေဟာပြီးခဲ့တဲ့စစ်ရေးခေတ်ကာလအတွင်းအကျော်ကြားဆုံးနဲ့အနည်းအကြီးဆုံးဖြစ်ခဲ့တာပါဝေဟင်မှာစတက်တိုက်လေရင်နာမည်ကြီးသလိုရေပြင်မှာကီလိုကလပ်ရင်ကုန်သင်္ဘောမင်းမှုခဲ့တာဖြစ်ပါတယ်တဲ့ရေပြင်ကဝေဟင်ပြည်ဒုံးကျည်တွေလည်းတက်ဆင်ထားတာပါဒါပေမဲ့ဒီနေ့ကာလနဲ့ရှင်ရင်တော့ရေအောက်မှာကြာရှည်ငုံနိုင်စွမ်းအပါအဝင်တခြားခင်မီကိရိယာတွေလိုအပ်နေသေးတယ်လို့ဆိုပါတယ်။ဗီနာဒစ်ရှိတာကတော့2016ခုနှစ်ကမင်းကလပ်အမျိုးအစားရင်ကုန်သင်္ဘောနှစ်စင်းဝယ်ယူခဲ့ပါတယ်။ကီလိုအမျိုးအစားဟာမင်းတဲ့ဈေးနှုန်း30လောက်ကြီးပါတယ်။ဗီနာဒစ်ကမင်းကလပ်ရင်ကုန်သင်္ဘောနှစ်စီးဝယ်ယူခဲ့တာဟာအမေရိကန်ဒေါ်လာ204သန်းကုန်ကျခဲ့ပါတယ်။ဗီယက်နမ်ကလည်းရုရှားလိုကီလိုကလပ်ရင်ကုန်သင်္ဘော6စီးဝယ်ယူခဲ့ရမှာတစည်းကိုဒေါ်လာသန်း300ကနေ350လောက်ကုန်ကျခဲ့ပါတယ်။အခုလိုအိန္ဒိယကမြန်မာကိုကီလိုကလပ်အမျိုးအစားရင်ကုန်သင်္ဘောရောင်းချလွှဲပြောင်းပေးမယ့်ကိစ္စကြောင့်မင်္ဂလာပင်လယ်အော်တွင်တက်ရောက်လာနိုင်တဲ့ပထဝီမဟာဗျူဟာဆိုင်ရာအလားအလာတွေနဲ့ပတ်သက်ပြီးခံမှန်းချက်မျိုးစုံလည်းပေါ်ထွက်လာခဲ့ပါတယ်။အိန္ဒိယအနေနဲ့မြန်မာကိုသူ့ရဲ့အရှိတ်အထိမူဝါဒအတွက်ဂျာဂန်နယ်မြေအဖြစ်ရှုမြင်ထားတာပါ။မင်္ဂလာပင်လယ်အော်မှာတရုတ်ရဲ့ဩဇာကြီးထွားလမ်းမကိုဟန်တားရေးအတွက်အိန္ဒိယရဲ့ဒေသတွင်းလူငုံရေးဆိုင်ရာနိုင်ငံရှိဗျူဟာမှာမြန်မာကအရေးကြီးတဲ့နေရာမှာရှိပါတယ်။ဒါအပြင်အရှေ့တောင်အာရှဒေသတွင်းနိုင်ငံတွေနဲ့ဆက်ဆံရေးဒေသတွင်းလုံခြုံရေးစားတဲ့ခေါင်းစဉ်အောက်မှာမီလန်ရေတက်လက်ချင်ရေးအိန္ဒိယသမုဒ္ဒရာတွင်ရေတက်ချင်းပူးပေါင်းလက်ချင်ရေးတွေလည်းဆောင်ရွက်နေတာပါ။အိန္ဒိယကမြန်မာကိုရေတက်ဆိုင်ရာပံ့ပိုးမှုတွေပေးနေတာကလည်းဗင်္ဂလားပင်လယ်အော်ဒေသတွင်းနိုင်ငံတွေအပေါ်တရုတ်ရဲ့ဩဇာကြီးထွားလာနေတာကိုချိန်ညှိဖို့ဖြစ်ပါတယ်။လက်ရှိပထဝီမဟာဗျူဟာအရဗင်္ဂလားပင်လယ်အော်မှာမြန်မာကအခရာကျတဲ့နေရာမှာရှိနေတာကြောင့်အိန္ဒိယကမြန်မာကိုရင်ကုန်သင်္ဘောရောင်းချတာဟာကြိုးချောင်းကြတယ်လို့ဆိုရမှာပါတဲ့။တစ်ဖက်မှာလည်းမြန်မာနဲ့တရုတ်ကြားစီးပွားရေးဆေးရဆက်ဆံမှုတမိုင်းကရှုပ်ထွေးခဲ့ပေမဲ့မြန်မာအနေနဲ့ညှိညှိနှိုင်းနှိုင်းဆောင်ရွက်နိုင်ခဲ့ပါတဲ့။စတော့ဟုတ်နိုင်ငံကညီညာရေးသုတေသနအဖွဲ့ရဲ့မကြာခင်ကထုတ်ပြန်ချက်အရ2014နဲ့2018အတွင်းတရုတ်ဟာမြန်မာရဲ့အဓိကလက်နက်ပစ္စည်းထောက်ပံ့တဲ့နိုင်ငံဖြစ်တယ်လို့ဒီပလိုမက်သတင်းစာဆောင်းပါးကဖော်ပြပါတယ်။တော်ရရှိမြတ်ခင်ဗျာ။စက်တင်ဘာလ18ရက်ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စရန်ဟီလီကဒုက္ခသည်ပြန်လာရေးကိစ္စနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်အနေနဲ့အချိန်မနှောင်းငယ်နှလုံးသားနဲ့ခံစားဆောင်ရွက်ပါလို့တိုက်တွန်းပြောဆိုလိုက်ကြောင်းကုလသမဂ္ဂကဖော်ပြပါတယ်။ဒီနေ့တည်ရှိနေတဲ့မြန်မာနိုင်ငံလွတ်လပ်တဲ့ဒီမိုကရေစီမြန်မာနိုင်ငံပေါ်ပေါက်လာခြင်းအတွက်ဆယ်စုနှစ်တွေနဲ့ချီပြီးရုန်းကန်ကြိုးစားခဲ့တာဟာအခုလက်ရှိမြန်မာနိုင်ငံအခြေအနေမျိုးကိုမြှုပ်မှန်းခဲ့တာပါလားလို့ဒေါ်ဆန်းစုကြည်ကမေးမြန်းလိုကြောင်းမစ္စရန်ဟီလီကပြောလိုက်ပါတယ်။ဒါအပြင်နိုင်ငံတော်အတိုင်ပင်ခံအနေနဲ့မျိုးလုံးတွေဖွင့်နားတွေဆွန့်နှလုံးသားနဲ့ခံစားပြီးအချိန်မနှောင်းငယ်ကိုယ့်ရဲ့ကိုချင်းမြတ်တာနဲ့ရှင်တဲ့ဩဇာအရှိန်အဝါကိုအသုံးပြုစေချင်ပါတယ်လို့လည်းတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်မှာတမတော်နဲ့အေအေကြားပြည်ပခတ်တွေအကြသားတွေရှိတဲ့နေရာတွေမှာလက်နက်ကြီးတွေမြေမြုပ်မိုင်းတွေတုံးဆော့တက်ခိုက်နေတာတွေကြောင့်ဒေသခံပြည်သူတွေတည်ကြည်ထိခိုက်နေရတဲ့အပေါ်အလွန်အမင်းမဲ့ဆိုးရိမ်မိကြောင်းမြောက်ပိုင်းမဟာမိတ်သုံးဘွဲ့နဲ့တမတော်ကြားတိုက်ပွဲတွေအခြေအနေကလည်းပုံမှန်ပြီးတော့ဆိုးပါလာနေကြောင်းလည်းပြောဆိုခဲ့ပါတယ်။ရည်ရွယ်ပြစ်ခတ်တာတွေလက်နက်ကြီးတွေရန်တမ်းပြစ်ခတ်တာတွေမြေမြုပ်မိုင်းတွေကြောင့်အခုထိအကြသပြည်သူအနည်းဆုံး18ဦးသေဆုံးခဲ့ပြီးရှမ်းပြည်နယ်မြောက်ပိုင်းမှာလည်းနေရာရွှေ့ပြောင်းခဲ့ရသူပေါင်း 8,000 လောက်ရှိခဲ့ပြီးအခုအခါ 2,600 လောက်နေရာကိုမပြောင်းနိုင်ကြသေးပဲဖြစ်နေတယ်လို့ကုလသမဂ္ဂကဖော်ပြထားပါတယ်ခင်ဗျာ။